စီးရီးယားမှာရှိတဲ့ Islamic State IS လို့ခေါ်တဲ့ Islam စစ်သွေးကြွတွေကိုလေကြောင်းကနေပထမဦးဆုံးစတင်ပြီးတော့တိုက်ခိုက်မှုပြုလုပ်လိုက်ပြီးဖြစ်တယ်လို့ American ပြည်ထောင်စုကကြေညာလိုက်ပါတယ်။ဘာကြောင့်လဲဆိုတော့စီးရီးယားအစိုးရအနေနဲ့သူ့နိုင်ငံအတွင်းမှာအခြေစိုက်နေတဲ့စစ်သွေးကြွတွေကိုအဆုံးသတ်သွားအောင်မလုပ်နိုင်တာဓမ္မမဟုတ်ရင်မလုပ်တာဖြစ်တဲ့အတွက်ကြောင့်အခုလိုရေးယူဆောင်ရွက်ရတာဖြစ်တယ်လို့ပြောပါတယ်။ IS စစ်သွေးကြွတွေဟာအီရတ်နိုင်ငံကပြည်သူတွေကိုတိုက်ခိုက်ဖို့အတွက်ငွေကြေးထောက်ပံ့မှုတွေလက်ကျင့်သင်တန်းပေးတာတွေကိုစီးရီးယားနိုင်ငံအတွင်းကနေလုံခြုံအန္တရာယ်ပေးခြင်းစွာနဲ့လုတ်ကင်လျက်ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့တန်တမန်ဖြစ်တဲ့ဆမတ်သာပါဝါကကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းထံကိုစာရေးပြီးတော့အကြောင်းကြားခဲ့ပါတယ်။ကုလသမဂ္ဂကြီးညာစရန်အရာနိုင်ငံတနိုင်ငံအနေနဲ့သူ့ရဲ့ပိုင်ဆိုင်တဲ့နယ်နိမိတ်အတွင်းမှာဒါမျိုးလှုပ်ဆောင်နေတာကိုဟန့်တားဖို့တာဝန်ရှိတယ်လို့အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုထားတဲ့အကြောင်းလဲသူမရဲ့စာထဲမှာဖော်ပြထားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းအကြမ်းဖက်သမားတွေအနေနဲ့နိုင်ငံတစ်ခုမှာဘေးကင်းလုံခြုံစွာနေထိုင်ပြီးတော့အမေရိကန်နိုင်ငံသားတွေပေါ်ချင်းချောက်မှုတွေပြုလုပ်နေတာမျိုးကိုခွင့်မပြုနိုင်ဘူးလို့ပြောဆိုထားပါတယ်။စီးရီးယားနိုင်ငံအတွင်းက IS စစ်သွေးကြွတွေနဲ့အယ်ကိုင်ဒါအကြမ်းဖက်သမားတွေရဲ့ပြစ်မှတ်တွေကိုစတင်တိုက်ခိုက်တဲ့အင်ကာနီကလေကြောင်းစစ်စင်ရေးဟာအလွန်အောင်မြင်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာအဲ့ဒီလေကြောင်းတိုက်ခိုက်မှုကိုအာရဗ်နိုင်ငံ၅နိုင်ငံဖြစ်တဲ့ Bahrain, Jordan, Qatar, Saudi Arabia နဲ့ UAE, Arab, Sobomia ပြည်ထောင်စုတို့နဲ့ညှိနှိုင်းပြီးတော့ဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ။